မက္ကန်ပြည်တော်စုမှာလူဦးရေတန်း20ကျော်ရဲ့ကိုယ်ရေးအချက်လက်တွေခိုးယူခံရတဲ့လုံခြုံရေးကြိုးပမ်းမှုနဲ့အလုပ်တွေမပြီးပြတ်ပဲအများကြီးစုပုံနေတဲ့နောက်ကျောင်းရာဇဝင်ရှင်းမရှင်းစုံစမ်းစစ်ဆေးမှုတွေကိုအားကောင်းလောင်ရည်ရွယ်ပြီးအစိုးရရဲ့စုံစမ်းစစ်ဆေးဌာနတစ်တခုကိုအောက်တိုဘာ3ရက်နေ့မှာဖွင့်လှစ်တော့မှာဖြစ်ပါတယ်။အသစ်ဖွဲ့စည်းမဲ့နောက်ကျောင်းရာဇဝင်ရှင်းမရှင်းအမျိုးသားစုံစမ်းစစ်ဆေးဘူရိုဟာကာကွယ်ရေးဝန်ကြီးဌာနနဲ့ပေါင်းစည်းထားမှာဖြစ်ပြီးတော့အင်တာနက်နဲ့ပတ်သက်တဲ့အချက်အလက်ကွန်ရက်ကိုထိန်းချုပ်မှာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးဘူရိုရဲ့ပထမဆုံးဒါရိုက်တာ Charles Fillon ဟာစနေနေ့မှာသူ့ရဲ့လုပ်ငန်းတာဝန်တွေကိုစတင်မှာဖြစ်ပြီးသူဟာအမေရိကန်ဘူထောက်လန်းရေးဌာန CIA မှာဌာနရဲ့လုံခြုံရေးဒါရိုက်တာအဖြစ်နဲ့နှစ်30ကြာလုပ်ခဲ့သူဖြစ်ပါတယ်။သူအခုနောက်ဆုံးလုပ်ခဲ့တာကတော့ပုဂ္ဂလိကလုံခြုံရေးကုမ္ပဏီ Northrop Grumman ရဲ့ကုမ္ပဏီလုံခြုံရေးဆိုင်ရာဒုဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူခဲ့တာဖြစ်ပါတယ်။သူအတွက်ပထမဦးစားပေးလုပ်ငန်းကတော့အမေရိကန်အစိုးရဌာနတွင်မှမပြီးသေးပဲပုံနေတဲ့နောက်ကျောင်းရာဇဝင်ရှင်းမရှင်းစုံစမ်းစစ်ဆေးဖို့ရှိနေတာတွေကိုကင်တွယ်ဖြစ်ရှင်းသွားမှာဖြစ်တယ်လို့သူကသတင်းတောက်တွေကိုကြားသောပရိနေကပြောပါတယ်။ထိတ်တန်းရှုတ်ဝက်ချက်ဆိုတာနဲ့ပတ်သက်ပြီးတော့ငကူကရက်180ကျောင်းအောင်ချိန်ယူခဲ့တာကိုရက်80လောက်နဲ့ပြီးပြတ်သွားအောင်လုပ်သွားဖို့ညှိမှန်းထားတယ်လို့ဝန်ထမ်းရေးရာစီမံခန့်ခွဲရေးဌာနတာဝန်ရှိသူတွေကလည်းပြောပါတယ်ခင်ဗျာ